မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တွေကိုပြန်လွှတ်ပေးလိုက်ပေမဲ့ဆက်လက်ထိမ့်သိမ်းခံရသူတွေတချို့လည်းရှိနေသေးတဲ့အကြောင်းပြောပြပေးကြပါတယ်ကျွန်မမိခပါတက်မတော်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ဖမ်းဆီးထိမ့်သိမ်းထားတဲ့နိုင်ငံအဝန်ကအစိုးရတာဝန်ရှိသူတွေနဲ့လွှတ်တော်အမတ်တွေကိုပြန်လွှတ်ပေးနေတာဖြစ်ပါတယ်ပြန်လွှတ်လာသူတွေကတဦးဖြစ်တဲ့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကတော့နေအိမ်မှာအကျယ်ချုပ်နေထိုင်ဖို့နဲ့၃ရက်အတွင်းဝင်ကြီးချုပ်အဆောင်ရောင်တွေအပ်ဖို့ညွှန်ကြားထားတယ်လို့ VOA ကိုပြောပါတယ်
။အခု၁၇နှစ်ရပြန်လွှတ်ပေးတယ်လေ။စစ်တပ်ကြားချုပ်အနောက်ပြတဲ့စစ်တပ်နဲ့ရုပ်ထဲမှာထားတာပါ။လက်စစ်လက်မဝင်ကြီးပြောက်ပြီးချင်းဝင်ကြီးပြောက်ပြီးစိုက်မွေးဝင်ကြီးပြောက်ပြီးလို့သိရတယ်။ဘာမှမပြောစို့ဘာမှမမြင်မဆန်းလွှတ်တော်လက်ကအိမ်ပြန်ပို့ပေးမယ်အိမ်ကနေဘာမှမသွားပါနဲ့မသွားပါဘူးလို့ပြောထားတယ်။ခေါင်းဆောင်ရဲ့ညွှန်ကြားတယ်မယ်ကျွန်တော်ဆက်ပြီးတော့ဆက်လုံးမှာပါပဲ။ပါတီရဲ့လက်ညွန်ရတဲ့ဆက်လုံးမှာပါပဲ။ကျွန်တော်တို့ကလည်းအခုကြားတာ၃ရက်တည်းဖယ်ပေးရမလို့ကျွန်တော်ပစ္စည်းတွေသိမ်းနေပါတယ်။ဝင်ကြုံကြုံကလည်းချိန်ပေးလိုက်ပါညာအခုပေးလိုက်ပြီဆိုတော့ဒါကအကုန်လုံးပြင်ဆင်ထားမှာပဲလေ။ဒီရတော့မနေ့၄နာရီလောက်တည်းကသူအိမ်ကိုဝိုင်းလိုက်တာနေမှာပေါ့။ဒါကတော့စက်တက်ကလာကတော့ကျွန်တော်ရှိရကျွန်တော်လုံချွေးရဲနေမရှိတော့ဘူး။အခုပြန်ပို့တော့ကျွန်တော်ရှိရရဲတယ်တနည်းပြောလိုက်ပြီးတော့ဒီလုံချွေးရဲတဲ့စက်တက်ကတော့ပြင်မမှာပြင်မဝိုင်းပြင်မကရှိတဲ့ထင်ပါတယ်။ကျန်တဲ့ကြောတွေ့လိုက်တယ်။ The free and fair election မှာသူတို့ပြောဆိုချက်တွေကိုကျွန်တော်အနေနဲ့ကတော့ကျွန်တော်ဘက်မှာပါတစ်ခုမှမကြောက်ဘူး။အကုန်လုံးကမဲမပေးရလို့စက်ချင်းတွေပြလို့မဲမပေးရလို့ငိုတဲ့သူတွေနဲ့ပါနဲ့ဒါပဲတိခဲ့တာ။ကျွန်တော်ဝန်ကြီးရုပ်တဲ့အနေနဲ့ပြည်သူကိုတော့မှသစ္စာမပေါ့ဘူး။တိုင်းပြည်နဲ့လူမျိုးအတွက်ကိုယ်စားညာစွာရှိတဲ့ဆက်လက်စူးစမ်းလုပ်ကြရင်သွားမယ်ဆိုရင်လည်းပြပြပေးတာ။
တိုင်းနယ်ပြည်နယ်ကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တော်တော်များများပြန်လွတ်လာနေပေမဲ့ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေတော့မပါသေးပါဘူး။ဖမ်းသွားတွေကဘာတဲ့မှမကြားရသလိုဘလို့အခြေအနေတွေရှိနေလဲမေးပေမဲ့ဖြေကြမဲ့သူမရှိပဲမိသားစုဝင်တွေကလက်ရှိနေအိမ်မှာအကျယ်ကျုံနဲ့စောင့်ကြည့်ထားခံရသေးရှိတယ်လို့ရန်ကုန်တိုင်းလူမှုရေးဝန်ကြီးဦးနိုင်ငံလင်းဇနီးဒေါခင်စန္နဝင်းက VOA ကိုပြောပါရစေ။
အခုချိန်ကြီးတော့ပေါ့နော်ကျမဘာမှမသိရသေးပါဘူးရှင်အကြောင်းကြားခြင်းလည်းမရှိသေးပါဘူးရှင်ဘယ်လိုလဲဆိုတော့ဘာမှရှိတယ်ဆိုတော့လည်းမပြောသေးပါဘူးရှင်လောလောဆယ်တော့ကျမတို့တွေကအပြင်ထွက်လို့မရပါဘူးရှင်အဲဒီမှာတော့ရှိတဲ့ဟာလေးနဲ့တော့စားနေကြတယ်ဒီရှိမှလည်းစစ်သားတွေစောင့်နေပါတယ်အဲခြံထဲမှာလည်းစောင့်နေပါတယ်အဲ့တော့နိုင်ငံရေးသမားကြီးတော့မဟုတ်ပါဘူးနိုင်ငံရေးသမားဘယ်လိုခေါ်မလဲနိုင်ငံရေးစိတ်ဝင်စားတဲ့လူတရားပေါ့နော်ကိုယ်ပေါ်တော့ပြည်သူတွေမှာအရန်ပေါ်တော့အထိနာနေတဲ့အချိန်ပေါ်တော့ကိုဗစ်ရောဂါကြီးကလည်းဖြစ်နေတဲ့အချိန်စီးပွားရေးတွေကလည်းမကောင်းတဲ့အချိန်ပေါ်တော့အလုပ်ကံကြီးကလည်းအဆင်မပြေနေတဲ့အချိန်ပေါ်တော့ဒီလိုစအနာကြီးကိုတုံးချလိုက်တယ်ဒီလိုမျိုးကြီးလုပ်လိုက်တယ်ဆိုတာကတော့အရန်ကြီးပေါ်တော့စစ်တပ်ကိုချုပ်ကြတယ်ဟိုမတရားဘူးလို့လည်းထင်တယ်လေ
စစ်တပ်ကအာဏာသိမ်းလိုက်တဲ့ချိန်ထဲမှာပဲနေပြည်တော်မှာကျင်းပမဲ့လွှတ်တော်တစ်ကိုတက်ရောက်ဖို့ရောက်နေတဲ့ကိုယ်စားလှယ်တွေနေထိုင်ရာနေရာကိုလည်းလုံခြုံရေးတပ်ဖွဲ့တွေဝိုင်းထားပြီးအသွားအလာကန့်တက်ခဲ့တာပါဒါပေမဲ့လေဒီနေ့ညနေပိုင်းမှာပဲကို့အစီအစဉ်နဲ့ကိုပြန်ခွင့်ပြုလိုက်တဲ့အကြောင်းစစ်တပ်တာဝန်ရှိသူတဦးကအကြောင်းကြားခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ ANP ရခိုင်အမျိုးသားပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်ကျော်ကတော့ကိုယ်စားလှယ်တွေကိုတိတိကျကျညွှန်ကြားတာမျိုးမရှိသေးဘူးလို့ပြောလာပါတယ်
။ကျွန်တော်တို့ကတော့ဘာမှကိုဟိုပြောတာဆိုတာမသွားနိုင်ဘူးဆိုပြီးတော့လာပြောတာလည်းလုံးဝမရှိသေးဘူး။အဲ့ဒီမဲ့တချို့ကတော့အဲ့ဒီလိုကိုယ့်အစီအစဉ်နဲ့ကိုပြန်နိုင်တယ်ပါညာတော့ကျွန်တော်တို့အဲ့ဒီလိုအဲ့ဒီလိုတော့သတင်းကြားတယ်လေဒါပေမဲ့အတိအကျဒီလိုပါဆိုပြီးတော့ဘယ်သူမှကျွန်တော်တို့ပြောတာတော့မရှိဘူးလေတခါဝင်ဒီပြန်မှာဆိုတော့လက်အချင်းကဘယ်လိုလဲအခုလေရင်တွေလည်းပိတ်ထားတယ်လေလာတော့ကလည်းရန်ကုန်နေပြီးတော့ express တွေအများဟိုကားကြီးတွေကလုံးဝဖွင့်ပြထားတာမရှိဘူးလေတခုခုတော့ကျွန်တော်တို့ကတော့ဒါမေယာနဲ့အရှင်ကြီးရှိနေတယ်တက်ဆိုင်တဲ့လူတွေတော့ကျွန်တော်တို့မေယာမြန်အောင်ပဲလေ
မြန်မာနိုင်ငံမှာအရက်သားအစိုးရကိုစစ်တပ်ကဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့အပေါ်ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်တဲ့သဘောထားတွေနဲ့အတူသတိပေးမှုတွေထွက်ပေါ်နေချိန်မှာပဲထိမ့်သိမ်းထားတဲ့အစိုးရအဖွဲ့ဝင်တချို့ကိုအာဏာပိုင်တွေကပြန်လွှတ်ပေးခဲ့တာပါဒါပေမဲ့လည်းအစိုးရထိတ်တန့်ကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကတော့အာဏာသိမ်းချိန်ကစလို့ဘယ်နေရာမှာဘလို့ပုံစံနဲ့ရှိနေတယ်လဲဆိုတာကိုတိတိကျကျသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်